Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ13ရက်သတင်းကနေညဖက်9နာရီနေ10နာရီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့58တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါလီဗျာငြိမ်းချမ်းရေးအတွက်အမေရိကန်နဲ့အီတလီနိုင်ငံသားရေးဝင်ကြီးတွေဆွေးနွေးခဲ့ပါတယ်ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာသဘောတူညီချက်အပေါ်အမေရိကန်သမ္မတကကြိုးဆိုလိုက်ပါတယ်အမျိုးသမီးတွေမဲပေးခွင့်ဝင်ရောက်ရှင်ပြိုင်ခွင့်ပထမဆုံးရရှိခဲ့တဲ့ဆော်ဒီရွေးကောက်ပွဲတွေမှာတော့အမျိုးသမီးကိုယ်စားလှယ်တွေအနိုင်ရနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီတိုင်းမြန်မာနယ်စပ်မှာကလေးတငယ်တွေကိုပုံစံအမျိုးမျိုးနဲ့အယောင်းဝယ်လုပ်နေတော့မယ်လို့ဒီကိစ္စပေါပျောက်ရေးအတွက်လုပ်နေတဲ့ဘမအက်ကွန်ရက်ကပြောပါရယ
်ဒီကလေးကိုတိုင်းမှာပြသဘူးမြန်မာပြည်ထဲကနေပြီးတော့ဒီနယ်စပ်တွေကဖြစ်တဲ့ပြည်ပြည်နယ်နယ်စပ်ဆောက်ကိုဖြတ်ပြီးတော့ဒီထိုင်းနိုင်ငံအပြင်ပိုင်းလို့ပေါ့နော်ဟို
ဘမအက်ကတာဝန်ခံကိုမင်းမင်းမရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများထူးခြားစာများသတင်းများစီစဉ်တဲ့ခရစ်စမတ်အကျိုးသချင်းတစ်ပုဒ်ကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုမှတ်သိရင်ထိုင်းနဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
လေပြားနိုင်ငံငြိမ်းချမ်းရေးသဘောတူညီချက်ရဖို့နိုင်ငံတကာအသိုင်းအဝန်းကနှစ်ပေါင်းအတော်ကြာကြိုးစားနေတဲ့အချက်နဲ့ငြိမ်းချမ်းရေးအတွက်ထောက်ပံ့မှုပိုရစေဖို့အတွက်အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီနဲ့အီတလီနိုင်ငံသားရေးဝင်ကြီးပိုလိုဂတ်တီလိုနီတို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်လေပြားနိုင်ငံမှာနိုင်ငံတကာအသိအမှတ်ပြုအစိုးရနဲ့အတူစင်ပြိုင်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ညီညွတ်တဲ့အစိုးရအဖွဲ့တစ်ခုဖွဲ့စည်းနိုင်ဖို့တနည်းနည်းပါဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ကြပြီးကုလသမဂ္ဂဂျားဝင်ညှိနှိုင်းပေးတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်။ဒီအစီအစဉ်အရညီညွတ်တဲ့အစိုးရအဖွဲ့ကိုတူရုအခြေစိုက်တဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရအဖွဲ့ဝင်တွေနဲ့ထရီပိုလီမြို့အပြင်ဘက်မှာလုပ်ငန်းဆောင်ရွက်မှုတွေလုပ်နေတဲ့အစ္စလာမ်ကျောတော်နောက်ခံရထားတဲ့အဖွဲ့နှစ်ခုကအဖွဲ့ဝင်တွေနဲ့ရက်ပေါင်း40အတွင်ဖွဲ့စည်းရမှာဖြစ်ပါတယ်။အမေရိကန်နဲ့အီတလီနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့တွေ့ဆုံတဲ့အစည်းအဝေးမှာလီဗျားနိုင်ငံရဲ့အင်ဂျင်နီယာအပါအဝင်ဒေတာဒဲကတခြားနိုင်ငံတွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြပါတယ်ရှင်
။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကျင်းပတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကနေရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်တစ်ခုရလိုက်တာဟာကမ္ဘာကြီးအတွက်အလားအလာကောင်းတဲ့အလှည့်ပြောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကချီးမွမ်းပြောဆိုလိုက်ပါတယ်။အခုသဘောတူညီချက်အရကမ္ဘာကြီးကိုကယ်တင်ဖို့အကောင်းဆုံးအခွင့်အလမ်းကောင်းရနိုင်ပါတယ်လို့အမေရိကန်သမ္မတကပြောဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ဟာနိုင်ငံပေါင်း200နီးပါးကကာဗွန်ထုတ်လွှတ်မှုကိုလျှော့ချပြီးရာသီဥတုပြောင်းလဲမှုစိန်ခေါ်ချက်တွေကိုဖြည့်ရှင်းခြင်းစိတ်နဲ့ဖြည့်ရှင်းနိုင်စွမ်းကိုတက်တည်ပြလိုက်တာဖြစ်တယ်လို့မနေ့ကကြေညာချက်မှာအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ကမ္ဘာကြီးအတွက်လိုအပ်နေတဲ့ခိုင်မာတဲ့သဘောတူညီချက်တစ်ခုကိုကျွန်တော်တို့အားလုံးချင်းကပ်ခဲ့ကြပြီးသဘောတူညီနိုင်ခဲ့တာဖြစ်တယ်လို့စနေနေ့ကအမေရိကန်သမ္မတအိမ်ဘျူရောအစိုးရအဖွဲ့ရုံးခန်းမှာသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်မှာကမ္ဘာကြီးပူနွေးလာတဲ့နှုန်းကို1ဒီဂရီစင်တီဂရိတ်အောက်မှာထိန်းချုပ်ထားဖို့ရည်မှန်းချက်ထားပါတယ်နိုင်ငံပေါင်း195နိုင်ငံအနေနဲ့ဆက်မှုလုပ်ငန်းတွေမတိုင်ခင်ရှိခဲ့တဲ့ဒေတာရင်းအပူချိန်တွေကို 1.5 ဒီဂရီစင်တီဂရိတ်ထက်ပိုတိုးမလာစေဖို့ကန့်တလုံဆောင်သွားဖို့လေတိုက်တွန်းထားပါလေဒီစာချုပ်ရ2020ပြည့်နှစ်ကစလို့ကမ္ဘာနိုင်ငံအားလုံးရာသီဥတုပြောင်းလဲမှုဆိုင်ရာရည်မှန်းချက်တွေကို၅နှစ်တခါအစီရင်ခံကြရမှာဖြစ်ပါလေအခုသဘောတူညီချက်မှာသတ်မှတ်ပြထမ်းထားတဲ့ပွင့်လင်းမြင်သာမှုရှိရမယ်စနစ်အရနိုင်ငံတွေရဲ့ကာဗွန်ထုတ်လွှတ်မှုတစ်ခုတည်းတင်မဟုတ်ဘဲကာဗွန်ထုတ်လွှတ်နေတဲ့အရင်းအမြစ်တွေကိုပါတင်ပြမှာဖြစ်တယ်လို့ဖန်လုံရင်တက်ွေလျှော့ချဖို့နိုင်ငံတွေရဲ့လုံဆောင်ချက်တွေကိုလည်းဖော်ထုတ်မှာဖြစ်ပါလေ
ပါကစ္စတန်အနောက်မြောက်ပိုင်းကလူစီကားတဲ့အဝတ်ထည်စီမှာဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးလူ90လောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။သေဆုံးသူအရေအတွက်ထိုးလာနိုင်တယ်လို့ခန့်မှန်းတဲ့အကြောင်းလဲအာဏာပိုင်တို့ကပြောပါရယ်။အာဖဂန်နစ္စတန်နယ်စပ်မှာရှိတဲ့ပါကစ္စတန်ဘက်ခြမ်းတစိ့တပိုင်း၉ပိုင်းအုပ်ချုပ်ခွင့်ရဒေသကာရန်လူမျိုးစုဒေသရဲ့အုပ်ချုပ်ရေးယုံအခြေဆိုင်ရာပါရာချီနာမှာပေါက်ကွဲမှုဖြစ်ခဲ့တာပါ။ဘုံးကိုအိတ်ထဲမှာဟွက်ပြီးဒဲယူလာပြီးဈေးထဲမှာထားခဲ့တာဖြစ်နိုင်တယ်လို့နိုင်ငံရေးရာစီမံခန့်ခွဲသူ အာချက်အလီခမ်ကပြင်သစ်သတင်းဌာနရဲ့ဘီကိုပြောဆိုပါတယ်ဒီဒေသမှာကအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့အကြမ်းဖက်မှုတွေရှိနေသလိုဆွန်နီနဲ့ရှီယာမွတ်စလင်တို့ကြားမှာလည်းဘာသာရေးအဓိကုံတွေရှိနေတာဖြစ်ပါတယ်အခုဘုံပေါက်ကွဲမှုမှာတော့ဘသူလက်ချက်ဆိုတာမသိရသေးပါဘူးရှင
်ပြင်သစ်နိုင်ငံမှာဒေသဆိုင်ရာရွေးကောက်ပွဲတွေဒုတိယကြော်မဲပေးကြဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲဆန္ဒရှင်နေမဲယုံတွေကိုတွားနေကြပါတယ်လက်ရဆွန် National Front Party ကပထမဆုံးအကြိမ်ဖြစ်ဒေသတစ်ခုကိုအနိုင်ရဖို့လည်းမျှော်လင့်ထားပါတယ်ရွှေပြောင်းဝင်ရောက်မှုကိုဆန့်ကျင်တဲ့ Marine Le Pen ရဲ့လက်ရဆွန် National Front Party ကပြီးခဲ့တဲ့သတင်းပတ်ပထမကြော့ရွေးကောက်ပွဲတွေမှာဒေသ73ခုက6ခုမှာထိပ်တန်းနေရရတယ်လို့ဒီနေ့ကျင်းပတဲ့ဒုတိယကြော့ရွေးကောက်ပွဲမှာလည်းပြတ်ပြတ်သားသားအသာစီးရမယ်လို့ခန့်မှန်းရပါတယ်ဒါပေမဲ့ National Front Party အနေနဲ့တခြားဒေသတွေမှာအပြတ်အသတ်အနိုင်ရဖို့အခက်အခဲရှိနိုင်ပါတယ်ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲတုန်းကတတိယနေရာမှာပဲရှိခဲ့တဲ့လက်ရှိအာဏာရ Socialist Party ကဒီနေ့ကျင်းပတဲ့ဒုတိယကြော့ရွေးကောက်ပွဲမှာအဓိကကျတဲ့ဒေသနှစ်ခုကကိုယ်စားလှယ်လောင်းတွေနှုတ်ထွက်ထားပြီးပါတီကိုထောက်ခံသူတွေနဲ့သမ္မတဟောင်း Nicolas Sarkozy ရဲ့ Republican တွေကိုထောက်ခံဖို့တိုက်တွန်းထားပါတယ်။သမ္မတဟောင်း Sarkozy ရဲ့ပါတီကပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲတုန်းကဒုတိယနေရာမှာရှိနေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံအကြမ်းဖက်တိုက်ခိုက်ခံမှုတွေနောက်ပိုင်းသမ္မတ François Hollande ရဲ့ပြင်းပြင်းထန်ထန်တုံ့ပြန်မှုတွေကြောင့်သူ့ကိုလူလူထောက်ခံမှုနှုတ်မြင့်တက်ခဲ့ပေမဲ့ပါတီကတော့လူလူထောက်ခံနှုံးကျဆင်းနေခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့လကပါရစ်မှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း130လောက်သေဆုံးခဲ့ပြီးဒေသရင်းရွေးကောက်ပွဲတွေမကျင်းပခင်ကတည်းကအစ္စလာမ်မုန်းနီးယေဝါဒဆွဲ National Front Party ကလက်ရှိအာဏာရ Socialist Party ကိုအနိုင်ရမယ်လို့ကြေကြေပြတ်ပြတ်ခန့်မှန်းခဲ့ကြတာဖြစ်ပါတယ်တိုက်ခိုက်မှုနောက်ပိုင်းမှာ National Front Party ရဲ့လူထုထောက်ခံမှုနှုန်းကတက်လာခဲ့ပါတယ
်ဆော်ဒီအာရေဗျနိုင်ငံမှာအမျိုးသမီးတွေမဲပေးခွင့်ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ပထမဆုံးရရှိတဲ့ဒေသဆိုင်ရာအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ရွေးကောက်ပွဲမှာအ ਨੇ ဆုံးအမျိုးသမီး2ဦးတို့အနိုင်ရခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာထွက်ပေါ်လာတဲ့ကနဦးရွေးကောက်ပွဲရလဒ်တွေမှာတော့ Selma bint Hizef LOTB ကိုပထမဆုံးရွေးကောက်ခံအမျိုးသမီးကိုယ်စားလှယ်အဖြစ်အတည်ပြုကြေညာထားပါတယ်။ Selma bint Hizef LOTB ဟာမက္ကာမြို့ရဲ့မြောက်ဖက်150ကီလိုမီတာခန့်အကွာကမက်ဒရခာဒေတာကကိုယ်စားလှယ်နေရာကိုရှင်ပြိုင်ဖက်အမျိုးသားကိုယ်စားလှယ်လောင်း9ဦးအမျိုးသမီးကိုယ်စားလှယ်လောင်း2ဦးတို့ကိုအနိုင်ရခဲ့တာဖြစ်ပါတယ်။ဒေတာဆိုင်ရာအုပ်ချုပ်ရေးကောင်စီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့နဲ့စည်ရင်ပေးသွင်းဖို့အတားအဆီးတချို့ရှိခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုခဲ့ပေမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူကိုယ်စားလှယ်လောင်း6440တို့ထဲမှာအမျိုးသမီးကိုယ်စားလှယ်လောင်း900လောက်ပါဝင်ခဲ့တာဖြစ်ပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့တနင်္ဂနွေနေ့မှာသူမရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မှုမျိုးနယ်မှာတနင်္ဂနွေလုံးအမိုက်ကင်းရှင်ရေးပါတီရဲ့လှုပ်ရှားမှုမှာစံပြအနေနဲ့အမိုက်ကောက်ခဲ့ပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရပြီးအစိုးရအသစ်ဖွဲ့စည်းဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်အမတ်တွေကိုယ့်ရဲ့မဲဆန္ဒနယ်တွေမှာအမိုက်ကောက်ပြီးရှင်းလင်းကြဖို့ပါတီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကညွှန်ကြားခဲ့တာဖြစ်ပါတယ်။မနေ့စနေနေ့ကစတင်ပြီးနှစ်ရက်ကြာအမိုက်ရှင်းလင်းရေးလှုပ်ရှားမှုမှာပါတီကရွေးချယ်ခံအမတ်တွေပါတီဝင်တွေအပြင်ပါတီကိုထောက်ခံကြသူတွေလက်ရှိအစိုးရဌာနတွေရဲ့အကူအညီတွေလည်းပါဝင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အမှိုက်ရှင်းလင်းဆောင်ရွက်မှုတွေမှာပါဝင်လာခဲ့ပါတယ်။တနိုင်ငံလုံးမှာလည်းဆယ်စုနှစ်တင်တဲ့ချီပြီးစနစ်တကျအမှိုက်စွန့်ပစ်မှုစနစ်ရော့ရဲခဲ့တာကြောင့်ပြန့်ကျဲနေတဲ့အမှိုက်တွေစွန့်ပစ်ပစ္စည်းတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတနိုင်ငံလုံးအတိုင်းအတာနဲ့ရှင်းလင်းရေးလှုပ်ရှားမှုကိုစတင်လိုက်တာဖြစ်ပြီးနောက်ပိုင်းမှာပြည်သူတရားလုံးပါဝင်လာဖို့ရည်ရွယ်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအစိုးရအသစ်ဖွဲ့နိုင်တဲ့အထိပြက်ပြက်သားသားအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ငြိမ်းချမ်းစွာအာဏာလက်လွှဲရရှိရေးတွေးဆောင်ဆွေးနွေးမှုတွေဇက်တိုက်လှုပ်ဆောင်နေသလိုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့ကိုလည်းတစ်ဖက်ကဆောင်ရွက်နေပါတယ်ရှင်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့သုံးရက်ကြာအိန္ဒိယခီးစဉ်ကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်လိုက်ပါပြီ။ဒီခီးစဉ်ထဲမှာဂျပန်ဝန်ကြီးချုပ်ဟာအိန္ဒိယနိုင်ငံရဲ့အဓိကကျတဲ့ကဏ္ဍတွေမှာသဘောတူစာချုပ်တချို့ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ ဂျပန်ဘက်ကအိန္ဒိယနိုင်ငံအတွက်ပထမဆုံးအရှိန်မြင့်ကြီးစံယထာတည်ဆောက်မှုရတုံနျူကလ িয়ার ဆိုင်ရာသဘောတူညီချက်နဲ့အိန္ဒိယကိုဂျပန်လက်နက်ရောင်းချရေးဆိုင်ရာကာကွယ်ရေးသဘောတူညီချက်အပါအဝင်နှစ်နိုင်ငံသဘောတူညီမှုတွေကိုဒီကနေ့တနင်္ဂနွေနေ့ဂျပန်အိန္ဒိယနှစ်နိုင်ငံဝန်ကြီးချုပ်တွေရဲ့အစည်းအဝေးအပြီးမှာကြေညာခဲ့ကြပါတယ်။အိန္ဒိယနိုင်ငံပိုပြီးခိုင်မာအားကောင်းလာရင်ဂျပန်အတွက်ပိုကောင်းတယ်လို့ဂျပန်နိုင်ငံပိုပြီးအင်အားတောင့်တင်းလာရင်အိန္ဒိယအတွက်ပိုကောင်းတယ်ဆိုတဲ့ယုံကြည်မှုဟာသူ့မူဝါဒပါပဲလို့ဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဂျပန်ကဆောက်လုပ်ပေးမဲ့ဒေါ်လာ12ဘီလီယံကုန်ကြမဲ့ကြီးစံယထာကအိန္ဒိယနိုင်ငံရဲ့အနောက်ဖက်မြို့တော်မွန်ဘိုင်းနဲ့အမ်ဘာဒစ်ကြားမှာပြည့်စွဲမှာဖြစ်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားနှီးပညာဆက်ပစ္စည်းတွေနဲ့စီးရဲသတင်းချဲ့လက်ဖလဲဆိုင်ရာကာကွယ်ရေးသဘောတူညီချက်နှစ်ခုကိုလည်းသဘောတူညီခဲ့ကြပါတယ်။ဒီသဘောတူချက်အရဂျပန်နိုင်ငံကအိန္ဒိယကိုကုန်ရည်နှစ်တန်သွား US 2ယင်ရောင်းချနိုင်မှာဖြစ်လို့တကယ်ရောင်းချနိုင်မယ်ဆိုရင်တော့ဂျပန်နေနဲ့2014ကာကွယ်ရေးလက်နက်တင်ပို့ရောင်းချရေးတားမြစ်မှုရုပ်သိမ်းချိန်ကစလို့ပထမဆုံးအဓိကလက်နက်ရောင်းချမှုလည်းဖြစ်ပါတယ်။
သုံးနှစ်ကြာအချမ်းဖက်တိုက်ခိုက်မှုတွေနဲ့ကွဲပြားနေတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးကြိုးပမ်းနေတဲ့ဗဟိုအာဖရိကသမ္မတနိုင်ငံမှာဒီကနေ့အခြေခံဥပဒေသစ်လူမှုဆန္ဒခံယူပွဲကျင်းပနေပြီးမဲဆန္ဒရှင်တွေမဲပေးနေကြပါတယ်။ဒီကနေ့မဲဆန္ဒပေးပွဲကိုထောက်ခံသူနဲ့ဆန့်ကျင်သူတွေကြားတချို့နေရာတွေမှာထိတိုက်တွေးခဲ့ကြသလိုပြစ်ခတ်မှုတချို့လည်းရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့မြို့တော်ဘန်ဂီယနေရာအတော်များများမှာတော့ဆန္ဒခံယူပွဲအနှောက်အယှက်တွေရှိခဲ့ပါတယ်။အခုအခြေခံဥပဒေမှာတော့လွှတ်တော်တရားဖွဲ့စည်းဖို့သမ္မတသက်တမ်းကို၅နှစ်သက်တမ်းနှစ်ကြိမ်သာကန့်သတ်ဖို့နဲ့လွတ်လပ်စွာကိုယ်ခွင်ကိုယ်ကံအာမခံပေးဖို့တွေပြဋ္ဌာန်းထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကဗလီဝုဒ်ပြည်ချောင်းတစ်ခုကိုမီးရှို့ခဲ့တယ်လို့ဆွဆွဲခံရတဲ့အသက်23နှစ်အရွယ်ကာဒယ်ကိုဖမ်းဆီးလိုက်ပါတယ်။တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကိုချာလတောင်ကြားအစ္စလာမ်လူမှုရေးအဖွဲ့မှမိလောင်မှုဖြစ်ခဲ့ပြီးမကြာခင်မှာရဲတပ်ဖွဲ့ကသူ့ကိုတန်တရားဖြစ်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူဟာဗလီချောင်းမီးရှို့ရဲဆိုတဲ့တန်တရားဖြစ်မှုပြင်တခြားလူမျိုးရေးဘာသာရေးအမုန်းတရားတွေအခြေခံနဲ့အမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်။မိလောင်မှုတွင်ထိခိုက်ဒဏ်ရာရတဲ့လူတယောက်မှမရှိဘဲဒီမိလောင်မှုဖြစ်ခဲ့တဲ့ဗလီချောင်းကတော့အနစ်ကလေးတနတ်နဲ့အပြစ်ခံခဲ့ရပါတယ်။ဒါအပြင်ဒီဗလီချောင်းရှိနေတဲ့ပြည်နယ်တွေမှာအစ္စလာမ်အစွန်းရောက်ဇနီးမောင်းနှံကြောင့်လူ14ယောက်သေဆုံးပြီး22ယောက်ဒဏ်ရာရခဲ့ပြီးတော့ဆုံဆန်းစစ်ဆေးသူတွေကအကြမ်းဖက်မှုလို့သတ်မှတ်တဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာပဲရဲတပ်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အစွန်းရောက်ဇနီးမောင်းနှံ2ယောက်သေဆုံးခဲ့ပါတယ
်။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ငင်ထိုင်းနဲ့မမိုးဖြူတို့ကပြောပြပေးသွားတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်။တိုင်းမြန်မာနယ်စပ်မှာကလေးတငယ်တွေကိုအယောင်းဝယ်လုပ်တာတွေပုံစံအမျိုးမျိုးနဲ့ရှိနေတော့မယ်လို့ဒီကိစ္စပပျောက်ရေးအတွက်အလုပ်နေတဲ့အဖွဲ့စနစ်ဖွဲ့ပါကွန်ရက်တခုကပြောလိုက်ပါတယ်အမျိုးသမီးနဲ့ကလေးတငယ်တွေကိုလူကုန်ကူးမှုတိုက်ဖျက်ရေးနဲ့အဖြစ်အရှိတောင်အာရှဒေသအာဆီယံနိုင်ငံတချို့မှာဒီဇင်ဘာလ12ရက်နေ့ဒီနေ့ကိုသတ်မှတ်ထားတာပါဒီအထိမ်းအမှတ်တွေကိုမြန်မာနိုင်ငံကလေးတငယ်အယောင်းဝယ်လုပ်မှုတပ်ဖြတ်ရေးကွန်ရက်အဖွဲ့ Burma Act ကကမကထလုပ်ပြီးတော့ထိုင်းမြန်မာနယ်စပ်မှာကျင်းပပါရယ်အပြည့်စုံကို VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းနိုင်ငံတွင်းမှာအလောက်ကန်ရှာဖွေဖို့လာကြသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးတငယ်တွေလည်းပါဝင်ကြတာပါသူတို့တွေဟာထိုင်းနယ်ဇက်ကနေဤအမျိုးမျိုးနဲ့လူကုန်ကူးခံနေရတယ်ဆိုပြီးကလေးအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်အဖွဲ့12ဖွဲ့ပါဝင်တဲ့ကလေးကူတန်းရောင်းဝယ်မှုပပျောက်ရေးလှုပ်ဆောင်နေတဲ့ကွန်ရက်ကတာဝန်ခံတဦးဖြစ်တဲ့ကိုမင်းမင်းကမြန်မာနိုင်ငံကလာကြတဲ့ကလေးတွေဟာထိုင်းနယ်ဇက်မှာပုံစံအမျိုးမျိုးနဲ့ရောင်းစားခံနေရမှုတွေရှိနေသေးဖြစ်တယ်လို့ဆိုပါတယ်
။ဒီဒီကမဲဆမာရမှာကလေးကူတန်းရောင်းဝယ်မှုကပုံစံမျိုးနဲ့ရှိတယ်။ဒီဖိုပရတ်ပါဆိုလို့ရှိရင်ကျွန်တော်တို့မြို့ကျကကလေးတွေမြို့ကျကကလေးတွေကအကြောင်းခံနေရတယ်။အဲ့တော့အဲ့ဒီသူတို့ရောင်းတဲ့သူတွေကမိဘတွေကိုယ်တိုင်နဲ့တချို့ကဖြစ်တယ်တချို့ကတော့ဒေတာဆိုတဲ့ဒီရှိရဦးလေးအတော်လေးဒါသူတို့ရောင်းရတယ်ဆိုရောင်းတဲ့လူတွေကတော့ဒီဝဲကြီးကဆက်ရမျိုးတွေပါနော်ကလေးတယောက်သူတို့5,000နဲ့ဝယ်ကြတယ်ဒါပြီးလို့ရှိရင်သူတို့ကသူတို့ရဲ့ကိုပါဆက်ချင်းတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာအဆင်ပြေကြတယ်ဒါပြောလို့ပေါ့ဒါဒါဒါမေဆော့တက်ခဲလာနောက်တစ်ခုကဘန်ကောက်ကိုကြားလာခင်ဗျာသူတို့ဝယ်ကြတာဒီကအပြုလိုက်တင်လိုက်ဒီသူတို့ကလေးတွေကိုသူတို့ဝယ်ကြတယ်ပြီးလို့ရှိရင်ဘန်ကောက်မှာပို့ပြီးတော့ဟိုတန်းရောင်းခိုင်းတဲ့ဟာတွေအာဒီဖျားပွဲမှာတောက်ခိုင်းတဲ့ဟာတွေလမ်းမတွေကတောက်ခိုင်းတဲ့ဟာတွေသူတို့လုပ်ကြတယ်ဟိုတံခါးပါဆိုလို့ရှိရင်အဲ့လိုဟိုပြန်ပြီးတော့စီးပွားရေးအဖြစ်ပေါ့နော
်ကလေးကူတန်းရောင်းဝယ်မှုပပျောက်ရေးလှုပ်ဆောင်နေတဲ့ကွန်ရက်အနေနဲ့ကလေးတွေဥဆောင်ပြီးကလေးကူတန်းရောင်းဝယ်မှုနဲ့ပတ်သက်လို့ပညာရေးလုပ်ငန်းတွေကိုလွန်ခဲ့တဲ့6နှစ်ခန့်ကစပြီးစတင်လှုပ်ဆောင်ခဲ့ကြတာတွေရှိသလိုနှစ်စဉ်နှစ်တိုင်းကလေးကူတန်းရောင်းဝယ်မှုပပျောက်ရေးနေ့တွေကိုလည်းအထိမ့်မဲ့ပွဲတွေနဲ့က Chitel and Shakberigule, look at Jaraba, Kaliriha, Yamabi, a dream mangani, lajabi, Teneagani, Tenea, sweep down Dola, Yingani, Kalekutanyawa, Muri, Pilayar, Lule, Suvare, Dietre, Pinyabe, Lunganigo, Losoyara, Pite, Lule, Sepio Piavare.
But you have been having Kalekutanga, Yamabi, and you are in a very rapid way, saying to me, myself, for Shaw, which have been tying at the end of the water. ก็จะทําได้ส่วนนี้เสียงนี้เสียงมาแล้วเราที่ตอนนี้ก็ยังไม่ได้ไปก็ชัดๆจริงๆเลยนะก็คือเราเนี่ยคลิปเนี่ยมันจะเป็นอะไรที่ดีอ่ะคือจะได้ดีอ่ะนะแต่ก็ไม่รู้ที่เรายังคลิปเนี่ยมันจะเป็นอะไรที่ดีอ่ะคือจะได้ดีนะก็คือแค่ความรู้สึกอาการได้ที่นี่ก็ไม่ใช่เป็นแบบอย่างเช่นว่าถ้าไม่มาเนี่ยจะมาหรอไม่กินซะคลิปเนี่ยอยู่กันนี่แต่ถ้าเช่นนี้อยู่กันนี่ค่ะอาการจริงๆเลยเนี่ยยังสั่นนี่จ้าเลยพี่ดีก็ชินนี่จ้า
ထိုင်းလူသားတွေအဖြစ်ရောင်းစားခံရမှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့လတွေတုန်းကထိုင်းနိုင်ငံတောင်ပိုင်းကငါးဖမ်းလေတွေပေါ်ကနေလူကုန်ကူးခံရသူတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်ခဲ့ရမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတာကိုလည်းတွေ့ရပါတယ်ဒီနှစ်မှာတော့ကလေးကူးတန်းရောက်မှုပပျောက်ရေးနေ့ကိုထိုင်းမြန်မာနယ်စပ်မှာအခမ်းအနားလုပ်ပြီးကျင်းပခဲ့ ဖွဲ့အစည်းတွေ၊ကရင်ပြည်နယ်မြောက်ဝတီခရိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလုံးမှုဆောင်အဖွဲ့ဝင်တွေ၊တက္ကရာအတွင်းမှာရှိတဲ့ရွှေပြောင်းစာတင်ကျောင်းတွေက၊ကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။ထိုင်းအုပ်ချုပ်ရေးဌာနဆိုင်ရာအဖွဲ့တွေကတော့ကလေးတငယ်တွေလူကုန်ကူးခံရပြီဆိုရင်သူတို့ကိုတိုင်ကြားဖို့နဲ့အကူအညီပေးမယ့်အကြောင်းတွေကိုပြောဆိုသွားခဲ့ကြပါတယ်ရှင်
။မအေးအေးမှာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအလှည့်ပါ။အခုသတင်းပတ်အတွင်းချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညညွတ်တော်တိုင်းရင်းသားများ Federal Council UNFC ကအဖွဲ့ကိုပြန်လည်ခိုင်မာအောင်ဖွဲ့စည်းခဲ့ပြီးငြိမ်းချမ်းရေးအတွက်အဖွဲ့ဝင်အားလုံးပါဝင်ရေးဆိုရဲမှုကိုပဲဆက်ကင်သွားမယ်လို့ဆိုပါတယ်။ UNFC အနေနဲ့ဒေါအောင်ဆန်းစုကြည်ကဦးဆောင်ပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးလာမယ့်အလားအလာနဲ့ပတ်သက်ပြီးတော့ဘလို့တုံ့ပြန်မလဲဆိုတာကိုလာဟုဒီမိုကရက်တစ်တမကလာဟုဒီမိုကရက်တစ်တမကဒုဥက္ကဋ္ဌဘုံမူကြီးဆော်လမွန်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကသဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
အခုသတင်းပတ်အတွင်းမှာချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC ကအဖွဲ့ကိုပြန်လည်ခိုင်မာအောင်ဖွဲ့စည်းလိုက်ပါတယ်။ဒီ NCA မှာဒီနိုင်ငံလုံးဆိုင်ရာသဘောတူညီချက်မှာပေါ့နော်လက်မှတ်ထိုးခဲ့တဲ့ချင်းအဖွဲ့ပုတ်အဖွဲ့ဒီနှစ်ခုကိုအဖွဲ့ဝင်ဖက်ကနေပြီးတော့ထုတ်ပယ်လိုက်ပြီးတော့ဒီနှုတ်ထွက်ထားတဲ့ယာယီနှုတ်ထွက်ထားတဲ့ KNU အဖွဲ့ဝင်တွေကိုလည်းသူ့နေရာဖယ်လိုက်ပါတယ်။အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီစီဝေးပွဲမှာပါဝင်ခဲ့တဲ့လာဟူဒီမိုကရက်တစ်ယူနီယံရဲ့ဒုတိယဥက္ကဋ္ဌဘုံမူကြီးဂျာဆော်လမွန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဘုံမူကြီးခင်ဗျအခု UNFC ပြန်လည်ဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြောပါတော့နော်။နောက်ဆုံးအခြေအနေလေးကိုနည်းနည်းလေးရှင်းပြပါလား။ဘာကြောင့်မလို့တချို့အဖွဲ့အစည်းတွေကိုထုတ်ပယ်လိုက်ရတယ်လဲဆိုတဲ့အနေထားလေးအားစပါနော်
။ဟုတ်ကဲ့ကျွန်တော် UFC policy ကအားလုံးပါဝင်မျိုးအားလုံးဟိုချမှတ်ထားတဲ့အခါကျတော့ဒီ CNL ဖွင့်တဲ့ BNL ဝဖွဲ့က SC လက်မှတ်ထိုးဝင်တစ်ဖွဲ့တော့ထိုးတဲ့အခါကျတော့ကျွန်တော်အလုပ်ပါဝေးမှုသူကနည်းနည်းလေးလွှဲဟာချက်ရှိတယ်။အဲကြောင့်တို့ကျွန်တော်ယာယီထုတ်ပြထားတဲ့အကြောင်းရင်းဖြစ်ပါတယ်။နောက် KAU ကျတော့ကျွန်တော်လည်းငကိုလည်းတို့ကယာယီထုတ်ဖို့တောင်းထားတဲ့ကိစ္စကျတော့ကျွန်တော်ကခုတစ်ခေတ်ဒီယာယီတောင်းထားတဲ့ကိစ္စလောက်ပဲကျွန်တော်သိမဆွေးနွေးပါဘူး KAU ရဲ့အကြောင်းတော့ဒီ CF နဲ့ BNL ကအကြောင်းတော်တော်လေးစနစ်ခဲ့ပါလေ။အဲသူတို့နေရာလဲကျွန်တော်အစားထိုးမှရွေးချယ်တင်မြှုပ်ခဲ့ပြီးဖြစ်ပါလေ
။အခုအစ်စ်ဖွဲ့ပစည်းလိုက်တဲ့အဖွဲ့ရဲ့ဒီအင်အားတွေပေါ့နော်အခြေအနေတွေကိုကြည့်တဲ့အခါကျတော့အထူးသဖြင့်ဒီ World Cup ဖွဲ့တွေကလည်းငကိုရီကတော့ပါတာပဲပေါ့နော်။ဒါပေမဲ့လည်းဒီ UNFC ထဲမှာအစောပိုင်းကအင်အားကြီးအဖွဲ့အနေနဲ့ပါနေခဲ့တဲ့ KNU ကရင်အဖွဲ့လိုအဖွဲ့ဝင်မျိုးတွေမပါတော့ဘူးဆိုတော့ဒီ UNFC အဖွဲ့ကြီးအဖွဲ့အခုတစ်ခုလုံးရဲ့အဓိကအင်အားကဒီကချင်အဖွဲ့ဝါတက်ဖွဲ့ဆိုတဲ့ပုံစံမျိုးဖြစ်လာသလားခင်ဗျာ
ကချင်အဖွဲ့တော့လောလောဆယ်အင်အားကြီးဆိုအဖွဲ့ကြီးပါတယ်ဒါပေမဲ့ဝါတက်ဖွဲ့လို့တော့မဖြစ်နိုင်လောလောဆယ်တော့ဖြစ်ဖို့လားလားနည်းနည်းလဲသေးပါလိ
မ့်ဟုတ်ကဲ့ဒါပေမဲ့လည်းဒီအဖွဲ့ထဲမှာကမဟာမိတ်အနေနဲ့ဝါတက်ဖွဲ့ပါနေရမလား UNFC ထဲမှာ UWSA ဆိုတာပါနေရမလား
မာမီအစီလာပဲပါကျွန်တော်လည်းဒီ တို့ရက်စကောင်းဆန်နဲ့ကျင်သဆွေးနွေးခဲ့ပြီဒါနဲ့မဟာမိအစိမ့်ပါပဲထားခဲ့သေးတယ်။ဂျန်တဲ့အစိမ့်တော့တိတ်မဆွေးနွေးသေးဘူး။အဲ့လိုပဲကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဒီ UNFC ရဲ့အခုနောက်ဆုံးဒီအဆုံးဖြတ်ချက်တွေပေါ့နော်။အဆုံးဖြတ်ချက်တွေအားဆိုလို့ရှိရင်ဒါနောက်ပိုင်းမှာဖြစ်လာမယ့်ငင်းကြိုင်းသဘောတူညီချက်မှန်သမျှကိုအဖွဲ့မဟာမိတ်အဖွဲ့တစ်ခုလုံးအနေနဲ့ပဲဆွေးနွေးမယ်ဆိုတော့တကယ်လို့များအခုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါက်တာဆန်းစုကြည်ကနေပြောမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုဒီနောက်တက်မဲ့အစိုးရအနေနဲ့ပေါ့နော်ဥဆောင်လာမယ်ပြီးတော့မဟာမိတ်အဖွဲ့တစ်ခုချင်းစီမဟုတ်ဘဲနဲ့အရင်ဥသိမ်းစိန်လက်ထက်တုန်းကလိုပဲတဖွဲ့ချင်းစီအရင်ဆွေးနွေးကြဖို့ဆိုပြီးကမ်းလှမ်းလာခဲ့မယ်ဆိုရင်ရောဒီချင်းအဖွဲ့တို့အရင် KNU အဖွဲ့တို့ဖြစ်သွားတဲ့ပုံစံမျိုးတွေထပ်လာပေါ်လာလိမ့်မယ်လို့ထင်လား
ကျွန်တော်အဲ့လိုမတင်ဘူးအားလုံးပါဝေးမှုတော့တို့လည်းလက်ခံနိုင်မယ်လို့ယူဆပါတယ်ကျွန်တော်ထဆွေးနွေးဖို့လည်းဒီတစ်ပတ်ကျွန်တော်နေပတ်လည်းဆွေးနွေးမှာထဆွေးနွေးဖို့ကော်မတီကတိလည်းဖွဲ့စည်းပြီးဖြစ်ပါတယ်အခုအဖွဲ့ကိုကိုးဦးရှိတော့ကျွန်တော်ဖွဲ့ကိုးဦးထဲမှာဖွဲ့စည်းပြီးသားဖြစ်ပါတယ်အဲ့တော့စစ်ဆက်လုံငါစီမှာနိုင်ငံဆွေးနွေးပွဲတို့ပါတော့နောက်တက်လာတဲ့ဆွေးရပေးဖြစ်လက်ဆက်ဆွေးရပေးကျွန်တော်ဆွေးနွေးတဲ့အချိန်အချင်းတိတ်တော့ထိုင်မှာဆွေးနွေးဖို့အစဉ်တိတ်လုပ်ထားပါတယ်
ဟုတ်ကဲ့ခင်ဗျအဲ့တော့အဲ့ဒီငင်းကြိုင်းရေးသဘောတူညီချက်တွေမဖြစ်ခင်အချိန်ပေါ့နော်2012ခုနှစ်လောက်ကတော့ငါဆိုလို့ရှိရင်ဒီလုပ်ငန်းစဉ်တွေကိုဥဆောင်နေခဲ့တဲ့ဒီ MPC အဖွဲ့ရဲ့ခေါင်းဆောင်ပိုင်းကဝန်ကြီးဦးအောင်မင်းတို့နဲ့ကျွန်တော်စကားပြောပူပါတယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ဒါတို့ဘက်ကပုံမွေလင်းလင်းကျွန်တော်ကိုထုတ်ပြောတဲ့အနေအထားတွေအရာဆိုလို့ရှိရင်တစ်ဖက်ကဒီလို UNFC ဆိုတဲ့နာမည်နဲ့အစုလိုက်အဝေးလိုက်ကြီးဖြစ်နေတာမျိုးကိုတို့အနေနဲ့လည်းလက်ခံဖို့ခက်တယ်ပေါ့နော်စစ်တပ်အနေနဲ့လည်းလက်ခံဖို့ခက်တယ်အဲဒါကြောင့်မလို့တဖွဲ့ချင်းဆွေးနွေးမယ်ဆိုပြီးတော့ပဲသူတို့စူးစမ်းရတာကနေပြီးတော့ UNFC အနေနဲ့လည်းအဲ့အချိန်ကပေါ့နော်တောင်းခံထားနိုင်တာမဟုတ်ဘဲနဲ့တဖွဲ့ချင်းဆွေးနွေးရတဲ့အနေအထားမျိုးတွေရောက်သွားတယ်လေအဲ့တော့အဲ့တုန်းကအနေအထားနဲ့အခုနောက်ပိုင်းအနေအထားနဲ့ဘာရင်းမြန်းကွာခြားမှုရှိနိုင်မလဲခင်ဗျာ
နောက်ထပ်လည်းမယ့်အစိုးရပုံမူတည်ရတယ်သူတို့အားလုံးလက်ခံနေဆိုတော့ကျွန်တော်အားလုံးပါဝင်မှုတော့ဦးစားပေးဆွေးနွေးရမှာပဲအရာကိုဥအောင်ဒီလိုဆွေးနွေးတာတော့တပိုင်းပေါ့ဒါသူရဲ့လုံငါးဆင်ရဲ့သူလိုသွားတဲ့ကိစ္စဖြစ်နေတော့ကျွန်တော်ထင်တာနောက်တက်လိုက်ဆွေးရကျွန်တော်အလုပ်ပါဝင်မျိုးချမိုင်းမှာဆွေးနွေးတော့နည်းနည်းအစီပြီမလားလို့အဲ့လိုစပါတယ
်ဟုတ်ကဲ့အဲ့တော့ဆရာတို့အခုလာဟုနိုင်ငံရေးပါတီအနေနဲ့ပေါ့နော်ဆရာတို့ကတော့လက်နက်ကိုင်အဖွဲ့အနေနဲ့နေဆက်နေရာတွေမှာဒီလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ရှားမှုတွေရှိနေတယ်ဒါပေမဲ့ဒီပြည်တွင်းနိုင်ငံရေးအခြေအနေမှာရောအခုပြီးခဲ့တဲ့ရွေးကောက်ပွဲအတန်းမှာလာဟုအဖွဲ့တွေရဲ့နိုင်ငံရေးပါတီတွေရဲ့အနိုင်ရရှိမှုအနေအထားကဘယ်လိုရှိလဲခင်ဗျာ
ကျွန်တော်တိုင်းရင်းသားအနေနဲ့လာဟုတိုင်းရင်းသားလည်းဟိုသမုဖြစ်ရဆိုတော့တွန်နေပါရဆိုဝီပြန်တဲ့အခါကျတော့လာဟုတိုင်းရရဲ့ဝီတနေရနိုင်တယ်နောက်အမျိုးသားလူတော်တနေရနိုင်တယ်နောက်ပြည်နယ်လူတော်ကူစံတနေရနိုင်ထားတယ်ဆိုတော့ကျွန်တော်ဒါကတော့သိမြပါတယ်မနေတဲ့ဟိုမနေခဲ့အသေးကဆိုလို့ရှိတော့သူကခုတုံးနေရတော့နိုင်ထားတယ်ဆိုတော့နည်းနည်းလေးအစီပြင်းမြတ်သဘောရှိပါတယ
်အဲ့တော့အဲ့လိုနိုင်ထားတဲ့ဟိုဥပမာအပြင်ဆရာပြောသလိုအခုလာဟုတိုင်းရင်းသားရေးရဝင်ကြီးနေရာနိုင်ထားတယ်ဆိုတော့လာမဲရှမ်းပြည်နယ်အစိုးရထဲမှာဒါလာဟုတိုင်းရင်းသားရေးရဝင်ကြီးကဒါလာဟုဒီပါတီတွေပေါ့နော်တိုင်းရင်းသားပါတီတွေကဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းမဟုတ်ဘူးတခြားပါတီလည်းမဟုတ်လာဟုတိုင်းရင်းသားပါတီတွေကဖြစ်နေတော့ဒီပါတီတွေကအဖွဲ့အစည်းတွေကနိုင်ထားတဲ့သူတွေနဲ့ဆရာတို့ဒီဘက်ကအဖွဲ့အစည်းတွေနဲ့ရောဘယ်လိုများဆက်သွယ်ပြီးတော့ဘယ်လိုများညှိနှိုင်းဆောင်ရွက်မှုတွေလုပ်နိုင်မလဲဟိုတိုင်းဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေအတွက်ပေါ့
လောလောဆယ်လို့မလွတ်နိုင်သေးဘူးသူ့ဆိုဆွနေမှုအစိတ်လောပဲရှိသေးတယ်
အဲ့တော့အဲ့ဒီ level မှာတွေးဆုံဆွေးနွေးရင်ဒါနိုင်ငံရေးပါတီတွေအနေနဲ့ဒါအန်ရယ်ရှိနိုင်တဲ့အနေအထားရှိတာလားအဲ့ဒါကြောင့်လား
ဟုတ်တယ်သူတို့အဲ့လားကြောင့်သူတို့ဘက်မှာတော့နည်းနည်းအန်ရယ်ရှိနေတဲ့အပိုင်းရှိတော့သူတို့ဘက်မှာတော့ဘာမှမရှိဘူ
းဟုတ်ကဲ့
သူတို့ဘက်မှာဆွေးရတဲ့တစ်ချက်ကစစ်ခုနစ်တိတင်းတဲ့တော့ထိမှာစိုးလို့အဲ့ဒီဆောက်လာပဲရှိပါတယ်ဒါလည်းကိစ္စတော့သိမရှိဘူ
းဟုတ်ကဲ့တော့အဲ့တော့ဆရာတို့ဒီအခုလာဟုလက်နက်ကင်အဖွဲ့အနေနဲ့ကပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာ MPC ကနေပြီးတော့ဖိတ်ကြားခဲ့ခြင်းမရှိဘူးပေါ့နော်အဲ့တော့တဘောကဆရာတို့ရဲ့အဖွဲ့ရဲ့အင်အားအနေထားကိုသူတို့နည်းပါးတယ်ဆိုပြီးတော့ဟိုတတ်မှတ်ထားလို့လားဘာကြောင့်မလို့လဲခင်ဗျအ
ဲ့ဒါတော့သူတို့ကဟိုဘာလဲဒီနယ်စစ်အပြစ်ခံစားရေးစာချုပ်မချုပ်ထားလို့ဆိုပြီးမှသူတို့အဲ့ဒါကိုယူသွားပါတယ်အကျော်ထဆွေးနွေးဖို့သူတို့မှာဒီ SC လက်မှတ်ထိုးဖို့သူတို့ကမပါဘူးချေတာအဲ့ဒီအပိုင်းလေးရှိပါတယ်
ဟုတ်ကဲ့အဲ့တော့ပြည်နယ်အစ်စ်မှာဆိုလို့ရှိရင်ဘယ်လို နမထိုးအောင်ဆိုလို့ရှိရင်ဒါဆရာတို့ကတဖွဲ့ချင်းအနေနဲ့ဆင်းရွှေရမယ်ဆိုတဲ့ပုံစံမျိုးရှိနေတာပေါ့ဗျာ
။နောက်အကြီးရတော့သူကတဖွဲ့ချင်းရနေပြီနဲ့စစ်နေပြေခါရစိတ်လို့မှပြီးတော့ဆွတ်စစ်နေတက်သွားလို့ကြီးစားနေရတဲ့အခါကျတော့ကျွန်တော်ကဘီနေစိတ်လက်မထိုးဖို့လဲသူတို့လည်းကမ်းလာလာမရှိဘူး။ကျွန်တော်လည်းသူတို့လည်းမထိုးဖို့ဟိုဟာတချောင်းချခဲ့လည်းမရှိခဲ့လို့
โอเคအဲ့တော့ဒီလောက်အဖွဲရဲ့ဒီတော်လိုင်းလှုပ်ရှားမှုအကြောင်းကိုနည်းနည်းလေးရှင်းပြပါလားဆရာတို့ကဒီအဖွဲစည်းက1980ကျော်လောက်ကလေးကအဖွဲစည်းထားတယ်ဆိုတော့ဒီလောက်တိုင်းရင်းသားတွေရဲ့ဘယ်လိုအခြေအနေရပ်တည်မှုတွေအတွက်တောင်းဆိုလှုပ်ရှားမှုတွေလုပ်ခဲ့တာလဲဆိုတာပေါ့
နံပါတ်1ကလောက်1983ကနေကျွန်တော်စတင်ဖွဲ့စည်းခဲ့ပါတယ်အဲ့တော့ AUP ပေါ့လောက် Unity Party ကနေဥက္ကဋ္ဌအကြောင်းလုံးဆိုဦးဆောင်ရေးဆက်ဖွဲ့ခဲ့ပါတယ်အခုက96မှာမတတာပေါ်လာခမတတာမှာလည်းအချင်းပြီးအဖွဲ့ကိုလည်းနေတောင်းထားခုပေါင်းလာခဲ့တာခုထက်တိပဲမတတာခုထက်တိမပြုတ်သေးဘူးအဲ1986မှာတခါအဲ့ဒီ NUP တခါဥက္ကဋ္ဌတယောက်ပြောင်းလဲတဲ့ခါကျတော့ NAO Law National Organized ဖွဲ့စည်းမှာအဲ့မှာကျူးဖျားဆိုတာခေါင်းဆောင်ပြဖြစ်လာတယ်နောက်1990ခုကျတော့နိုင်ငံရေးပါတီကပြည်သူ့နေဖက်လာနိုင်ငံရေးပါတီပေါ့IDP Lao National Development Party နဲ့ဖက်လာတဲ့အဖွဲ့နဲ့ခုနဟို Lao National Organized Group Power မှာ NDF Lao National Democratic Front ဖွဲ့စည်းခါကြတော့ BMI ကျူကဥက္ကဋ္ဌပြဖြစ်လာတယ်။ဒါကျွန်တော်တော်လိုက်သဆောက်လို့ပြောင်းလိုက်နာမည်ပေါ့။နောက်2008မှာကျတော့တခါနာမည်အတိပြောင်းဖက်လိုက်တယ်။ Lao Democratic Thamai Ga ဆိုကုလောစက်တီနဲ့နာမည်နဲ့အဲ့မှာကျတော့ကုလောရှယ်ကျွန်တော်ဥက္ကဋ္ဌဦးကြခုစားဥဆောင်မှာလုတ်ပြန်ပါတယ်အဲ့
တော့ဆရာတို့ရဲ့အဖွဲ့စည်းရဲ့ရည်မှန်းချက်ကဒီလာဟုတိုင်းရင်းသားဥမာကိုပိုင်အုပ်ချုပ်ရေးဒေသအထိဘယ်လိုအဆင့်အထိမျှော်မှန်းတယ်လဲဘယ်လိုအနေအထားမျိုးကိုနိုင်ငံရေးအရာရည်မှန်းချက်ကြီးတယ်လဲခင်ဗ
ျကျွန်တော်လာဟုကိုပိုင်အုပ်ချုပ်ဒေသအထိလို့မျှော်မှန်းထားတာရှိပါတယ်ပြည်သူနိုင်ငံရေးပါတီရောပြည်သူလူထုအားလို့ကျွန်တော်အလို့စစ်စစ်လို့ညှိနှိုင်းထားတာဒီတစ်ချက်တော့အားလို့သဘောတူချက်ညီချက်ရှိပါတယ်လာဟုကိုပိုင်အုပ်ချုပ်ဒေသပေါ့
ဟုတ်ကဲ့အဲ့ဒါကဒီအထူးသဖြင့်ဒီလာဟုတိုင်းရင်းသားတွေကလည်းအထူးသဖြင့်အခုအချိန်မှာဆိုရင်ဒါရှမ်းပြည်ရှေ့ပိုင်းဘက်မှာအများစုအခြေဆိုင်နေတဲ့အခါကျတော့ဒါရှမ်းပြည်နယ်ထဲမှာကိုပိုင်အုပ်ချုပ်ရေးဟိုဒီလိုနယ်တွေအများကြီးပေါ်လာမဲ့အရေးကတခြားရှမ်းမဟာမိတ်အဖွဲ့တွေနဲ့ညှိနှိုင်းထားပြီးရောဖြစ်သလားခင်ဗျရှမ
်းမဟာမိတ်အဖွဲ့တော့မညှိနှိုင်းသေးဘူးဒါလက်ရှိကျွန်တော်အစိုးရအဖွဲ့တော့ညှိနှိုင်းဖို့ကျွန်တော်အစီအစဉ်ရှိပါတယ်ဘောဆရာတော်ညနေမှမရှိသေးဘူး။နောက်တက်လာတဲ့အစိုးရကျနေစနေပိုင်းတဲ့ TV ဘာဖြစ်ကျွန်တော်ညနေစနေပေါ်တော့ကြိုတည်ပြစ်ထားတာရှိပါလေ
။ဟုတ်ကဲ့။အဲဒီပြည်တွင်းမှာရှိနေတဲ့လာဟုနိုင်ငံရေးပါတီရဲ့သဘောထားအရကရောဆရာတို့နဲ့အဲ့လိုကိုပိုင်အုပ်ချုပ်ခွင့်ပြည်နယ်အစင်းအထိတောင်းဆိုဖို့သဘောထားမရှိဘူးလား
။သူတို့ကလည်းဒီခုနကျွန်တော်ပြောတဲ့မြို့နယ်3ခုလောက်မှာတော့ကိုပိုင်အုပ်ချုပ်ခွင့်ရဖို့ဒေတာအမှပေးဖို့အာနိုင်ငံရေးစနစ်ပိုင်းမှာညှိနှိုင်းရသူတစ်ခွက်ပူပေါင်းဆောင်ရွက်ဖို့ဆိုတာသူကျွန်တော်တို့ကညှိနှိုင်းမဲ့သဘောတူချက်တော့ရထားပါရှိပါ
အဲ့တော့သူတို့အခုလာမဲ့အစိုးရကာလမှာဒီလိုနိုင်ငံရေးအပိုင်းကပေါ့နော်ဘယ်လိုများဆက်လုပ်လာမလဲ
ဒါသူတို့ရဲ့ policy ပေါ်မူတည်တာပေါ့သူကအစိုးရတည်တဲ့ policy ချမှတ်ချက်ကျွန်တော်လိုက်မှာလွတ်နိုင်လို့လို့မှာပေါ့မလွတ်နိုင်တဲ့ဒါဖတ်ဆွနေရအပိုင်းလေးရှိတယ်ဖတ်ဆွနေရမှာ
ဟုတ်ကဲ့အဲ့တော့ဆရာတို့အနေနဲ့ကအခုလောလောဆယ်ဒီလာဟုအဖွဲ့စည်းတွေနဲ့မြန်မာစစ်တပ်နဲ့အကြမ်းတည်းမှာတိုက်ခိုက်မှုတွေဘာတွေတစုံတရာရှိသလားခင်ဗျာ
အဲ့တော့ကျွန်တော်မရှိဘူးလောကမရှိဘူးကျွန်တော်လည်းတိုက်ခိုက်မှုကိုဆောင်တယ
်ဟုတ်ကဲ့အဲ့တော့ဟိုအပြည့်ခတ်ရစဲရေးသဘောတူညီချက်တော့မရှိဘူးဒါပေမဲ့တိုက်ပွဲလည်းမဖြစ်ဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ
့ဟုတ်ကဲ့ဆရာ
အဲ့သဘောပ
ါဟုတ်ကဲ့ကြာဆောင်လို့ခင်ဗျာကျေးဇူးတင်ပါတယ
်မြန်မာဒီမိုကရေစီရဲ့ရာဇဝင်ခန်းကိုကြားခဲ့ရတာပါရှင်။ VOA American အသံရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့32ကနေဖန်ယူနာဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ13ရက်တနင်္ဂနွေနေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထက်မှာတော့မြန်မာပြည်မှပေးစာများကဘာတလွားထူချာဆမ်းများသတင်းများနဲ့တည်တခြင်းလက်ဆောင်တွေကိုထုတ်လွှင့်ပေးသွားမှာပါခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ဒေါအောင်ဆန်းစုကြည်ဦးဆောင်ရင်ငြိမ်းချမ်းရေးမြန်မြန်ရမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နီယာကကိုကြီးတင်ဆက်ထားပါရဲ့ရှင်
ပြပပြီးသွားတဲ့နိုဝင်ဘာ6ရက်နေ့ရွေးကောက်ပွဲရလနဲ့အညီအစိုးရတာဝန်အပြောင်းလဲပြုလုပ်ရေးကိစ္စအဆင်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်နေတာကိုတွေ့မြင်ရပါတယ်။အခုဆိုရင်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးအတွက်အစိုးရနဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီတွေဖွဲ့ပြီးဆောင်ရွက်နေကြပြီလဲဖြစ်ပါတယ်။အလားတူပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကလည်းပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းဟာNLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုနေပြည်တော်လွှတ်တော်ရုံးအဆောက်အအုံမှာတွားရောက်တွေ့ဆုံပြီးသူလောက်ကန်ဆောင်ရွက်နေတဲ့ငင်းချမ်းရေးဆိုင်ရာလုပ်ငန်းဆောင်တာကိစ္စတွေပြောဆိုရှင်းလင်းခဲ့တယ်လို့သိရပါတယ်။တစ်ဆက်တည်းဒါဟာနောက်ပိုင်းအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းတွေဒေါန်ဆန်းစုကြည်စီလွှဲပြောင်းပေးမဲ့သဘောလဲဖြစ်တာတွေ့မြင်ရပါတယ်။နောက် NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဦးဆောင်ပြီးအကောင့်ထဲပေါ်ရင်ငင်းချမ်းရေးမြန်မြန်ရနိုင်မလားဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။
သမရဦးသိန်းစိန်အစိုးရအဖွဲ့ဟာသူတို့စတင်တာဝန်ယူစဉ်ကစပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းတွေကိုစအကောင့်ထည့်ဖော်ခဲ့ပါတယ်။ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းများစွာနဲ့ပြည်ထောင်စုအဆင့်တိုက်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်တွေတိကျစီချုပ်ဆိုနိုင်အောင်ကြိုးစားခဲ့ပါတယ်။တပြိုင်နက်တည်းမှာပဲလက်နက်ကင်တိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့ NCA လို့ခေါ်တဲ့ဒတိုင်းဒီလုံးဆိုင်ရာအပြစ်ရဲ့စာချုပ်တစ်ခုရအောင်လဲအကြိမ်ကြိမ်ညှိနှိုင်းခဲ့ကြပါတယ်။နဂိုတုံးကတော့ NCA စာချုပ်အတွက်မူချန်းဟာလက်နက်ကင်တိုင်းရင်းသားတွေဘက်မှာပါနှစ်ဖက်စလုံးမှာရှိခဲ့ကြတာပါနောက်ပိုင်းလက်နက်ကင်တိုင်းရင်းသားတွေဘက်ကတင်ပြတဲ့မူချန်းကိုခြေခံပြီး NCA စာချုပ်ကြီးရအောင်အစဉ်စစ်ညှိနှိုင်းရေးဆွဲခဲ့ကြတာဖြစ်ပါတယ်အားလုံးသိကြပြီးဖြစ်တဲ့အတိုင်း NCA စာချုပ်ကိုရှော့ရှော့ရှူရှူနဲ့ရေးဆွဲနိုင်ခဲ့တာတော့မဟုတ်ပါဘူးတစ်ဖက်နဲ့တစ်ဖက်တိုက်ပွဲတွေဖြစ်ပွားလို့ဆွေးနွေးပွဲတွေအကြိမ်ကြိမ်ရပ်နားရတဲ့ကာလမျိုးလည်းရှိခဲ့ပါတယ်ဘလိုပဲဖြစ်ဖြစ်အခုနှစ်ဆန်းပိုင်းမှာတော့အစိုးရဘက်ကရောလက်နက်ကင်တိုင်းရင်းသားအဖွဲ့ပေါင်းစုံကပါသဘောတူညီတဲ့ NCA စာချုပ်တစ်ခုကိုရခဲ့ကြပါတယ်။ဒီလိုသမိုင်းဝင်စာချုပ်တစ်ခုရလာအောင်ဆောင်ရွက်ပေးခဲ့ကြတဲ့အစိုးရနဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့ငြိမ်းချမ်းရေးလိုလားမှုကိုအတိအမှတ်ပြုကြရမှာပါ
။ဒါပေမဲ့လည်းကံမကောင်းအကြောင်းမလှစွာပဲနှစ်ဖက်သဘောတူတဲ့ NCA စာချုပ်ရပြီကမှပြဿနာတွေကစပါတယ်။အဲ့ဒါကတော့အစိုးရနဲ့တပ်မတော်ဘက်ကနေအပြစ်ရစာချုပ်ချုပ်ဆိုရမှာလက်နက်ကင်တိုင်းသားအဖွဲ့တချို့ကိုပါဝင်လက်မှတ်ရေးထိုးစေလိုခြင်းမရှိတာပါအထူးသဖြင့်တပ်မတော်ကိုအထိနာအောင်တိုက်ခိုက်ခဲ့ပြီးအရှက်ရစေခဲ့တဲ့ကိုကန်တပ်ဖွဲ့ကိုပါဒါအပြင်တောင်းပလောင်နဲ့အေးအေးရခိုင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်ဒီလိုနည်းနဲ့အစိုးရဟာ NCA စာချုပ်ကိုလက်နက်ကင်တိုင်းသားအဖွဲ့၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးရတဲ့အနေအထားရောက်သွားပါတယ်အခုနောက်ပိုင်းအဲ့ဒီလက်နက်ကင်၈ဖွဲ့နဲ့ပဲ NCA စာချုပ်ပါအချက်လက်တွေကိုဆက်ပြီးအကောင့်ထဲပေါ်နေသလိုအခြားကချင်တဲ့ရှမ်းတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေပြန်ဖြစ်ပွားနေပြီးဒုက္ခတွေပြဿနာတွေပါပေါ်ပေါက်နေတာဖြစ်ပါတယ်။ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲကျင်းပပြီးသွားလို့ NLD ဟာအနိုင်ရပါတီဖြစ်လာပြီးဒေါန်ဆန်းစုကြည်ဟာနောက်ပိုင်းငြိမ်းချမ်းရေးကိစ္စကိုဦးစီးဆောင်ရွက်သွားမယ်သူအဖြစ်ပေါ်ပေါက်လာတာဖြစ်ပါတယ်
။တစ်ချိန်တည်းမှာပဲ NCA စာချုပ်မှာလက်မှတ်ထိုးမထားတဲ့ KIO ဦးဆောင်တဲ့တော်ရင်လက်နက်ကိုင်အဖွဲ့တွေကလည်းအစည်းအဝေးတစ်ရက်ကျင်းပပြီးနောက်ပိုင်းအစိုးရဖြစ်လာမယ် NLD အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးနိုင်ဖို့ကော်မတီတစ်ရက်တောင်ဖွဲ့စည်းလိုက်ပါပြီ။ဒါပေမဲ့တကယ့်လက်တွေ့ပြည်တွင်းစစ်ပြဿနာမှာညှိနှိုင်းကြဖို့လိုတာဟာပဋိပက္ခဖြစ်ပွားနေတဲ့နှစ်ဖက်အင်အားစုတွေသာဖြစ်ပါတယ်။အထူးသဖြင့်လက်နက်ကိုင်တိုက်ခိုက်ခဲ့ကြတဲ့တိုက်ခိုက်နေကြတဲ့တပ်မတော်နဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေပဲဖြစ်ပါတယ်။ဒီနေရာမှာမေးစရာမေးခွန်းပေါ်လာတာက NLD အစိုးရအဖွဲ့ပေါ်ပေါက်လာရင်ဒေါအောင်ဆန်းစုကြည်နဲ့ညှိရင်တက်တနာတွေမပြေလည်နိုင်ဘူးလားဆိုတဲ့ကိစ္စပါ။ သိမ့်မလွယ်ဘူးလို့ပဲပြောရမှာပါအကြောင်းကတော့ဒီကနေ့အထိဖြစ်ပွားခဲ့တဲ့ပဋိပက္ခဟာတက်မတော်နဲ့တိုင်းသားလက်နက်ကင်တွေပဲဖြစ်ပြီး NLD လို့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရနဲ့ဖြစ်ပွားတာမဟုတ်လို့ပါပဲဒါအပြင်ဖွဲ့စည်းပုံခြေခံဥပဒေအရလဲဒေါက်ဆန်းစုကြည်နဲ့ NLD အစိုးရအဖွဲ့ဟာတက်မတော်အပေါ်မှာဩဇာညောင်းတဲ့အစိုးရအဖွဲ့မျိုးဖြစ်မှာမဟုတ်တယ်လို့တက်မတော်ကိုယ်တိုင်ကလည်းအခြားဒီမိုကရေစီနိုင်ငံတွေမှာလိုအစိုးရအဖွဲ့ကိုနာခံတဲ့အဖွဲ့စည်းတရက်မဟုတ်ပဲကိုယ့်ဘာသာကိုယ်တီးခြားရပ်တည်နေတဲ့အဖွဲ့အစည်းဖြစ်နေလို့ပါပဲ
။ဒါကြောင့်နောက်ပိုင်း NLD အစိုးရအဖွဲ့တက်လာပြီးငင်းငယ်ရေးကိစ္စကိုဒေါက်ဆန်းစုကြည်ကဥဆောင်ရတဲ့အတိုင်းလက်ရှိဝန်ကြီးဦးအောင်မင်းနဲ့ MPC ကလုတ်ကင်တဲ့နေရာမျိုးမှာပဲဝင်ရောက်လုတ်ကင်ရပါလိမ့်မယ်။အဲ့ဒါကတော့တက်မတော်နဲ့လက်နက်ကင်တိုင်းသားတွေကြားမှာဝင်ရောက်စစ်ဆန်ညှိနှိုင်းဖျံဖြေပေးရတဲ့အလုပ်ဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အဖြေရှာမှာအတူတကွပါဝင်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိတက်မတော်နဲ့တိုင်းသားလက်နက်ကင်ပဋိပက္ခဆိုတာဟာသူ့ချီပဲမဟုတ်ကျန်သမိုင်းဆိုင်ရာနိုင်ငံရေးဆိုင်ရာအကျိုးစီးပွားဆိုင်ရာပြဿနာအားလုံးနဲ့လည်းဆက်ဆက်ပတ်သက်နေတာမို့ဒေါက်ဆန်းစုကြည်ဥဆောင်ဖြည့်ရှင်းတဲ့အတိုင်းလွယ်လွယ်ကူကူပြေလည်သွားမှာမဟုတ်ဘဲအခက်အခဲပြဿနာတွေအများကြီးရင်ဆိုင်ရဖို့ရှိနေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ညမပြည်တွင်သတင်းသုံးသပ်ချက်ကိုကြားခဲ့ရတာပါရှင်။ VOA ကနေသတင်းကလေးညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးသနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုပြောပြပေးခြင်းပါတယ်။နောက်ဆက်စာဆိုပြီးရေးထားတဲ့ဦးဆိုလင်းဦးကတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကအကြောင်းဆရာတဦးဖြစ်ပါတယ်။ဦးဆိုလင်းက
VOA မြန်မာရေးနေကောင်းပါစေလို့နှုတ်ဆက်လိုက်ပါတယ်။ကျွန်တော်ကတော့ငယ်ငယ်ကလေးက VOU နားထောင်လာသူပါ VOA ဝိုင်းတော်သားအားလုံးနေကောင်းချမ်းသာလမ်းဖြာကြပါစေလို့လည်းထပ်လောင်းဆုတောင်းပါတယ်အခုတော့နားမထောင်ဖြစ်ပါဘူးရှိတဲ့ရေဒီယိုကိုအိမ်ကမဟေဒီရိုက်ခွဲလိုက်လို့ပါကျောင်းဆရာဆိုတော့ငွေဘူကလည်းမရှိနောက်ထပ်လည်းမဝင်နိုင်သေးတော့ဘေးနားအိမ်ကဖွင့်ရင်နားဆွင့်ထောင်နေတော့ဖြစ်ပါကြောင်းပါခင်ဗျာ
မေးဒီရိုက်ခွဲလိုက်လို့ရေဒီယိုလေးမရှိလိုက်ဘူးဆိုလို့တော်တော်လေးစိတ်မကောင်းဖြစ်ရပါရဲ့နော်။ဘာရီများလှုပ်လို့မေးဒီကရေဒီယိုရိုက်ခွဲတဲ့အထိဖြစ်ရတာပါလဲရှင်။ကျမတို့လောလောဆယ်တော့ရေဒီယိုတွေလက်ဆောင်ပေးဖို့အစီအစဉ်မရှိပေမဲ့လည်းတကယ်လို့ရှိများရှိခဲ့ရင်ဒီတော်ရရှင်အတွက်ရေဒီယိုတလုံးဆက်ဆက်ပို့ပေးပါမယ်နော်။ရေဒီယိုပို့ပေးမယ်ဆိုလို့နောက်ထပ်တော်ရရှင်တယောက်ကတော့ရေဒီယိုလက်ဆောင်ပေးမပေးစုံစမ်းလာတာပါ။ဒီတော်ရရှင်ကလည်းရခိုင်ပြည်နယ်ကပါရခိုင်ပြည်နယ်ရံပြဲမြို့ရွှေတုံးရက်ကကိုမျိုးတန်းနိုင်ဆိုတဲ့တော်ရရှင်က
မင်္ဂလာပါ VOA ကျွန်တော်ကတော့ VOA ကိုအစဉ်အမြဲအားပေးနေတဲ့တော်ရရှင်တူဖြစ်ပါတယ်။သိပ္ပံနဲ့နေပညာကဏ္ဍသူယုံကြည်ရာဒရိုက်လီလိုက်ဆွေးနွေးမှုအမေရိကန်သုံး EDN တင်ချပို့ချမှုတွေကိုကြိုက်နေတတ်ပါတယ်။ကျွန်တော်အခုအသုံးပြုနေတဲ့ရေဒီယိုက Sony အမှတ်စိတ်ဖြစ်ပါတယ်။ဒီရေဒီယိုလေးကိုဝေမျှသုံးနေရလို့ရေဒီယိုလေးတစ်လုံးတော့လိုချင်လို့ပါ။မဲစင်းနဲ့မဲဖောက်ပါသလား။အခမဲ့မျှဝေပေးပါသလား။ကျွန်တော်နေမှာတစိကောင်းစားပြီးတော့ရောင်းပါတယ်ဒါပေမဲ့3-4နှစ်ပဲတရှိခတ်ပါတယ် VOA ကရေဒီယိုပေးတယ်လို့ကြားမိသလားမပြောရပါဘူးကျွန်တော်နားကြားများလွဲသလားမသိပါဘူးအခမဲ့မျှဝေပေးတယ်ဆိုရင်တော့ရေဒီယိုလေးတစ်လုံးတော့လိုချင်ပါတယ်မြန်မာပြည်ကပေးစာများခံစားဖို့လည်းကြိုက်ပါတယ် American Visa ခံစားမယ်ကျွန်တော်အချင်းချင်းလျှောက်လာပို့ပါတယ်တခါမှလည်းမပေါက်တာခံတယ်လို့ထင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ရေဒီယိုကန်ဆက်မဲ့ပေးနေတယ်ကြားမိသလားမပြောတတ်ပါဆိုလို့ဟုတ်ကဲ့ဒီတော်ရရှင်နားကြားလွဲရယ်ဆိုတာဟုတ်ပါရဲ့နော်ကျမတို့ရေဒီယိုပေးမယ်လို့မကြေညာမိပါဘူးရှင်ရေဒီယိုလက်ဆောင်တစ်ခေါက်ပေးခဲ့တာကလည်းနှစ်တော်ကြာခဲ့ပါပြီလောလောဆယ်တော့လေရေဒီယိုပေးဖို့အစီအစဉ်မရှိပါဘူးမကြာခင်မှာတော့တော်ရရှင်တွေအတွက်2016ခုနှစ်ပြည်ကြိမ်မြေတားလက်ဆောင်လေးပို့ပေးမှာဖြစ်ပါရဲ့နော်ဒီတော်ရရှင် VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမတို့ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့အစားရေထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်းလက်ခံရရှိတာပါအဲ့ထဲကအစားတစ်စောင်ကတော့လာမယ့်အစိုးရတဲ့နဲ့လက်ရှိအစိုးရတို့ဘက်မှထင်မြင်ချက်ဆိုပြီးတော့အခုလိုရေးလာပါတယ
်လက်ရှိအစိုးရအနေနဲ့နောင်လာမယ့်အစိုးရအသစ်တစ်ခုမတက်ခင်မှာအကောင်းဆုံးဖြစ်အောင်တက်နိုင်သမျှဆောင်ရွက်ပေးသင့်ပါတယ်အစိုးရအသစ်တက်လာတဲ့ဆိုပေမဲ့လက်ရှိကိုလုတ်ခဲ့တဲ့အစိုးရဟောင်းလူကြီးမင်းတို့အနေနဲ့မိမိတို့လုပ်နေကြတဲ့ဆောင်ရွက်ဆရာရှိတာတွေကိုဆောင်ရွက်သင့်ပါတယ်။အစိုးရအသစ်ကလည်းအရင်ကအစိုးရလုပ်ခဲ့တာတွေအလုပ်တွေကိုဆက်ပြီးတော့အကောင့်ထဲပေါ်သင့်ပါတယ်။ တကယ်လို့အစိုးရဟောင်းကလုတ်ခဲ့စီမံဆောင်ရွက်တာတွေကိုအစိုးရတက်ကအားလုံးကိုပယ်ရှားပြီးတော့အစ်စ်ပြန်ပြီးတော့လုပ်မယ်ဆိုရင်လေအာဏာရှင်စနစ်ကအတိုင်းပဲတယောက်ကလက်နဲ့ရေးလို့ရှိရင်တစ်ဖက်ကခြေနဲ့ဖြတ်ဆိုသလိုဖြစ်နေမှာပါအစ်စ်ဖို့ဆောင်လုပ်နေမယ်ဆိုရင်လေစင်ခေါ်မှုတွေနဲ့အများဆုံးရင်ဆိုင်ကြုံတွေ့လာနိုင်ပါလေအားလုံးပြုပြင်ပြောင်းလဲတိုးတက်ဖို့ဆိုတာကအစိုးရတက်လက်ထက်မှာလည်းချက်ချင်းတော့မဖြစ်နိုင်ပါဘူးအခက်ခဲတွေနဲ့တွေ့ရအောင်မှာပါကောင်းဆောင်ကအရေးချင်းတွေရှိပေမဲ့တူးတယောက်ကောင်းတဲ့မဖြစ်ပါဘူး။အားလုံးကောင်းနေမှပဲတိုးတက်တဲ့နိုင်ငံဖြစ်မှာပါ။အစိုးရအနေနဲ့ဥစွာတဲဘော်ကနေတိုက်ပေါ်လမ်းဘေးကနေအထက်ကိုအနည်းဆုံးလှုပ်အားလစကားအစတိုးမြင့်ပေးပြီးတော့မိသားစုတစုကိုကားတစီစီးနိုင်အောင်ပညာရေးအတွက်အောင်ချက်ကောင်းအောင်ဘာသာရေးအတွက်တိုးတက်အောင်လုပ်ပေးသင့်ပါတယ်။အားလုံးကိုတပြိုင်တည်းထဲလှုပ်လို့တော့မဖြစ်ပါဘူး။အသေးဖွဲအလုပ်ကစပြီးတော့လုပ်ပေးပါ
ဒီတော့ရရှင်ကအစိုးရဟောင်းကလည်းတက်မတော်ဘက်ကနေပြီးတော့ပညာရေးစီးပွားရေးကုန်ထုတ်ရေးစတဲ့လုပ်ငန်းတွေကိုအရင်ကထည့်ပို့ပြီးတော့နှစ်ဆမြင့်အောင်လှုပ်ဆောင်လာတဲ့အစိုးရအစ်စ်အနေနဲ့လည်းတက်မတော်ကိုဘေးဖယ်ထားလို့မဖြစ်ပါဘူးတဲ့အားလုံးကသူ့နေရာနဲ့သူအသုံးဝင်တာကြောင့်အဖြစ်ရှာညှိနှိုင်းပြီးတော့စွမ်းရာတာဝန်တွေကိုလက်တွဲပြီးတော့လှုပ်ဆောင်သင့်ပါတယ်ဆိုပြီးဒီတော့ရရှင်သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်နောက်ပိုင်းမှာတော့ Facebook ကနေပြီးတော့ VOA မြန်မာပိုင်းစာမျက်နှာမှာသောရရှင်ကြီးကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်အမှတ်ချက်ပေးပြီးတော့ရေးလာကြတဲ့အကြောင်းတွေကိုပြောပြပေးပါမယ်နော်။အခုတော့ကြားဖြတ်ပြီးတော့သောရရှင်ကြီးကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာလောလောဆယ်နံပါတ်1ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ Grammy ဆုတွေအများကြီးရထားတဲ့ British အဆိုတော် Adele ရဲ့သချင်းတေးလေးတစ်ပုဒ်ဖြစ်ပါတယ်။ဒီသချင်းတက်ကဒီအော်တိုဘာလ23ရက်နေ့မှာပဲ Excel တေးသံသွင်းကထုတ်တဲ့သချင်းဖြစ်ပြီးတော့သချင်းနာမည်က Hello ဖြစ်ပါတယ်2012ခုနှစ်မှာ James Bond ရုပ်ရှင် Skyfall တွေဇန်ဝင်ဒီသချင်းဆိုပေးပြီးတဲ့နောက်3နှစ်ကြာလို့သချင်းတင်မထွက်ဖ ೇನೆ အခုအဲ့ဒီတက်ပြားတစ်ထဲကပထမဆုံးထုတ်လိုက်တဲ့ Hello သချင်းကလည်းနိုင်ငံတကာမှာအောင်မြင်မှုရနေပြီးတော့ Britain ပါဝင်နိုင်ငံပေါင်း14နိုင်ငံမှာနံပါတ်1ရတဲ့သချင်းဖြစ်ပါတယ်Adele တီဆိုတဲ့ Hello ဆိုတဲ့သချင်းကိုသောရရှင်နေနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Hello, it's me. I was wondering if after all these years you'd like to meet to go over everything. They say that time's supposed to heal ya, but I ain't done much healing. Hello, can you hear me?I'm in California dreaming about who we used to be when we were younger and free. I've forgotten how it felt before the world fell at our feet. There's such a difference between us and a million miles.
ဆာဆိုတော့ Adele 25ဆိုတဲ့ဒေးတပြားအစ်စ်သေးကပထမဆုံး Hello ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့အချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုတော့ကျမတို့ VOE ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ Facebook မှာမှတ်ချက်တွေရေးလာကြတဲ့သောရရှင်ရဲ့တချို့မှတ်ချက်တွေကိုကောက်နှုတ်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကဒီပြီးခဲ့တဲ့သတင်းဖတ်တုန်းကပဲသတင်းတစ်ပုဒ်တင်ဆက်ပေးတာမှာ American ကြီးတဲ့ Pacific ဒေသဆိုင်ရာတပ်မှုကသူ့အနေနဲ့မြန်မာစစ်ဖက်နဲ့ပို့ပြီးတော့အနီးကပ်ဆက်ဆံမှုစိတ်အားထက်သန်နေတယ်လို့အင်္ဂါနေ့ကပြောသွားတဲ့အကြောင်း Writer သတင်းတစ်ပုဒ်မှာဖော်ပြထားတဲ့သတင်းပဲဖြစ်ပါတယ်။ ။ဒါမဲ့လည်းအိမ်မှာအမေရိကန်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာဆုံးဖြတ်ချက်ကိုစောင့်ရမယ်လို့သူကပြောတာပါ။အုပ်ချုပ်ရေးပိုင်းသတင်းမီဒီယာပြည်သူလူထုအရက်သားအစိုးရနဲ့ဆက်ဆံမှုပိုင်းတွေမှာအမေရိကန်စစ်ဖက်ရဲ့ကြမ်းကျင်မှုတွေကိုမျှဝေဖို့အခွင့်အလမ်းတစ်ခုအဖြစ်နဲ့အမေရိကန်ပြည်သူစုကရှုမြင်နေဆိုပြီးတော့ဗိုလ်ချုပ်ကြီး Vincent Brooks ကပြောသွားတာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ဒီကျွန်တော် Facebook အစာမျက်နှာပေါ်မှာ VOA သောရရှင်နေမှတ်ချက်အသီးသီးပေးလာကြတာတွေအများကြီးတွေ့ရပါတယ်နော်။အဲ့ထက်မှာတောင်းထုတ်စော်ဆိုတဲ့ VOA Facebook ပရိသတ်ကမြန်မာနိုင်ငံအနေနဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးနဲ့အဆင်ပြေဖို့အရေးကြီးပါတယ်လို့ရေးလာတာပါ။တသား PDB ဆိုတဲ့ Facebook အကောင့်နံပါတ်နဲ့ပရိသတ်ကတော့
အမေရိကန်ကိုလုံးဝအယုံကြည်မရှိပါဘူး။ရမုတ်တစ်ဖက်မိစားတစ်ဖက်နဲ့အမေရိကန်အကျိုးစီးပွားတစ်ခုကိုသာလျှင်အဓိကထားတဲ့နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီရုရှားတရုတ်အိန္ဒိယစတဲ့နိုင်ငံကြီးတွေနဲ့ဒေသအတွင်းနိုင်ငံတွေနဲ့ပဲပူးပေါင်းဆောင်ရွက်တာကပိုပြီးတော့တင့်တော်ပါတယ်။ပြောရရင်တော့အမေရိကန်ကပါတီကြီးနှစ်ခုမှာဒီမိုကရက်တစ်ပါတီနဲ့ရီပပ်ဘလစ်ကန်ပါတီမှာဒီမိုကရက်တစ်ပါတီဥပမာပါတီဟာနှစ်ဖက်ခြုံပါတီဖြစ်ပါတယ်ပို့ပြီးတော့အယုံကြည်မရှိပါဘူးအိန္ဒိယနိုင်ငံတွေမကောင်းတာလည်းရှိပါတယ်ဒါပေမဲ့လို့အိန္ဒိယမကောင်းလို့အခြားအိန္ဒိယနိုင်ငံကိုရွေးချယ်ခွင့်မရှိဘူးနောက်တစ်ချက်ဒီအိန္ဒိယနိုင်ငံကြီးနှစ်နိုင်ငံကအခြေခံဘာသာတရားနဲ့အဝေးနိုင်ငံကြီးဖြစ်တဲ့အမေရိကန်တွေရဲ့အခြေခံဘာသာတရားပထဝီအနေထားအရအိန္ဒိယကိုအလေးပေးရပါလိမ့်မယ်ကိုယ့်ဘက်ကသာပြည်ပြင်တိကျတဲ့ဥပဒေခိုင်မာရှိဖို့လိုပါတယ်ရုရှားမှာဗိုဒဘာသာဖို့တော်ဒီကြောင်အများများရှိပါတယ်။မြန်မာနိုင်ငံကိုအမေရိကန်ကတစ်ချိန်လုံးစီးပွားရေးပိတ်ဆို့ပြီးတော့အမျိုးမျိုးဒုက္ခပေးခဲ့တဲ့အချိန်တွေမှာတရုတ်နဲ့ရုရှားကပဲမြန်မာဘက်ကနေပြီးတော့ကာကွယ်ပေးခဲ့တဲ့တမိုင်ရှိပါတယ
်။တသား PDB ဆိုတဲ့ Facebook အကောင့်ကဒီအမေရိကန်ကိုလုံးဝအယုံကြည်မရှိဘူးလို့ပြောလာတဲ့အချိန်မှာပဲရဲကိုအောင်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
မြန်မာကတရုတ်ကိုအရင်ကကစားခဲ့ပြီးဒုက္ခရောက်နေတာသိလို့ရဲ့အာဆီယံကစပရက်တလီကျွန်းကိစ္စတရုတ်ကိုမကြည့်တာရဲ့ US ကလည်း Pacific ဒေသကိုတရုတ်နဲ့အပြိုင်ဩဇာလွှမ်းကျင်တာရဲ့အယက်သားဒီမိုကရေစီအစိုးရကိုအကြောင်းပြပြီးဝင်လာတော့မယ်ကာကြုတ်ကြီးတို့ကြည်တာလို့ပောက်ဖော်ကြီးစိတ်ခုရင်ဘယ်လိုလုပ်မလဲစဉ်းစားထားကျုပ်တို့ကတော့တရုတ်ကိုယွန်တာကြားလာပြီးလောက်တာကင်နာမှားလို့ကတော့နိုင်ငံစစ်တလင်းဖြစ်မှာဆိုတယ်မြစ်ဆုံကိစ္စပြက်ပြက်သားသားလို့ရော်ကြေးပေးပြီးအပြက်ဖြက်အန်တီစုတော့ခေါင်းဆားမှမြင်နေပြီ
နောက်ထပ်မင်းတန်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့အမေရိကန်နဲ့မြန်မာစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာနှစ်နိုင်ငံလုံးအတွက်အကျိုးဖြစ်ထွန်းနိုင်တာကြောင့်လှိုက်လဲစွာကြိုဆိုပါတယ်လို့ပြောလာတာပါထွန်းလင်းလင်းဆိုတဲ့သူကရောဘယ်လိုပြောထားပါလဲ
အမေရိကန်တက်မတော်နဲ့တော့ပြန်ဆက်ဆံရေးထူထောင်ထားခဲ့မှာလေစစ်ပညာပိုင်းအမြင်နဲ့လက်နဲ့နီးပညာမှာအားကိုးရတဲ့ဆရာဖြစ်နေလို့ပါသူတို့အခုမှားနေတဲ့နိုင်ငံရေးဗျူဟာတွေကတီးသန့်ခွဲထုတ်ဆက်ဆံမှုဖြစ်ပါတယ်လိုအပ်တယ်လို့ယူဆပါရယ်ခွဲမြင်နိုင်တဲ့ကဏ္ဍတွေရှိနေပါတယ်အလကားမဖြစ်နိုင်ပဲမြမလက်နဲ့နီးပညာတိုးတက်ဖို့အထောက်အကူဖြစ်နိုင်ပါတယ
်ဒါကတော့ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖော်ပြခဲ့တဲ့ဒီ American ကြီးတဲ့ Pacific Data ဆိုင်ရာတက်မှုကသူ့အနေနဲ့မြမစစ်ဖက်နဲ့ပို့ပြီးတော့အနိကဆက်ဆံမှုစိတ်အားထက်သန်နေပါတယ်ဆိုပြီးတော့ပြောခဲ့တဲ့သတင်းပေါ်မှာသရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့မှတ်ချက်ပေးရေးလာကြတာဖြစ်ပါတယ်ရှင်အခုတော့သောရရှင်တွေကိုစောင်းရသည့်တေးလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ပါချင်ပါတယ်ရှင်။ကျမတို့ဒီဒီဇင်ဘာနှစ်ကုန်ကံတွေရောက်လာပြီဆိုရင် VOE ကနေပြီးတော့ Christmas တေးလက်ဆောင်တွေစောင်းတေးလက်ဆောင်တွေထုတ်လွှင့်ပေးနေတာမှာဒီနေ့တော့သောရရှင်တွေကို Ringo တီဆိုထားတဲ့ဒီဇင်ဘာအလွန်ဆိုတဲ့သတင်းလေးနဲ့မြစ်တာတေးလက်ဆောင်ပါချင်ပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နော်။ ထားတဲ့ဒီစင်မအလွမ်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်နှွေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရပါရှင်ဒီအစီအစဉ်ကိုခုလိုတင်ငွေနဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တင်လာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ခုတော့ကဘာတလွားထူချာဆံများတဲ့များအစီအစဉ်ကိုတင်ဆက်ပေးပါမယ်။ယေရှုခရစ်တော်မွေးဖွားခဲ့ရနေရလို့ခရစ်ယာန်ဘာသာတွေယုံကြည်ကြတဲ့ဘက်တလဟမ်မြို့မှာမီးရောင်စုံခရစ်စမတ်သစ်ပင်ကြီးနဲ့ထွန်းလင်းတောက်ပါနေပါတယ်။အမေရိကန်ပြည်ထောင်စုမိန်းပြည်နယ်ကနင်းရှော့စီအပန်းဖြေစခန်းတစ်ခုမှာစန်တာအယောက်150လောက်ဟာလူမှုရေးအဖွဲ့တစ်ခုကိုအလူငွေထည့်ဝင်ဖို့အတွက်ရမုံငွေရှာရက်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးထူးခြားခြားသတင်းတွေကိုမခင်ဖြူထွေးနဲ့ကိုသားညုံတို့ကတင်ဆက်ထားပါတယ်ရှင်။
ယေရှုခရစ်တော်ဖွားမြင်တယ်လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်တဲ့ဘက်သလဟမ်မြို့မှာမီးရောင်စုံခရစ်စမတ်သစ်ပင်ကြီးနဲ့ထွန်းလင်းတောက်ပါနေပါတယ်။မန်ဂါရီပြည်မှာနှိမ့်စင်ကျင်းပတဲ့ခရစ်စမတ်သစ်ပင်ကြီးမီးထွန်းပွဲကိုဒီနှစ်မှာလည်းလူတွေရာနဲ့ချီပြီးတော့လာရောက်ခဲ့ကြတာပါ။ယေရှုခရစ်တော်ဖွားမြင်တယ်လို့ယုံကြည်တဲ့နေရာမှာစောက်ထားတဲ့ Nativity ဖျားကျောင်းရဲ့အရှိမသစ်ပင်ကြီးကိုစိုက်ထူထားတာဖြစ်ပြီးတော့ပါလက်စတိုင်းအလံကိုလည်းသစ်ပင်ရဲ့ထိပ်မှတတ်ထားပါတယ်။ခရစ်စမတ်အကြိမ်ညမှာဝိပုစုတောင်းပွဲကိုအကြီးကျယ်ကျင်းပတဲ့ဘက်သလဟမ်မြို့စီကိုနိုင်ငံခြားသားခီးသွားဧည့်သည်အများကြီးလာတက်ကြပါတယ်။ဒါပေမဲ့ဒီနှစ်ထဲမှာတော့ပါလက်စတိုင်းနဲ့အစ္စရေးပြည်ပခအကြမ်းဖက်မှုတွေရော့သွားပုံမရှိတဲ့အတွက်လူတွေဟာအားလည်းရဲ့အတွင်မှာတက်တက်ကြွကြွမရှိကြပါဘူး။မွတ်စလင်တွေနဲ့ဂျူးတွေအတွက်ဘာသာရေးအရအထွတ်မြတ်ထားရာဂျေရုဆလင်မြို့မှာစဖြစ်တဲ့အကြမ်းဖက်မှုတွေကနေဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသအစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသတွေအထိပြန့်နှံ့နေတာဖြစ်ပါတယ်ရှင်။
အမေရိကန်ပြောင်စုမိန်းပြည်နယ်ကနှင်းလျှော်စီအပန်းဖြေစခန်းတစ်ခုမှာစန်တာအယောက်150လောက်ဟာလူမှုရေးအဖွဲ့တစ်ခုကိုလူငွေထည့်ဝင်ဖို့အတွက်ရမုံငွေရှာတဲ့ပွဲကိုကျင်းပခဲ့ပါတယ်။မိန်းပြည်နယ်ညူဝီဒေသကဒေသခံတွေကိုကူညီတဲ့ပရာဟိတလူမှုရေးအဖွဲ့ဖြစ်တဲ့ Sandy River Community ရမုံငွေအဖွဲ့ကို15ဒေါ်လာလှူဒါန်မယ်ဆိုရင်အဲ့ဒီအပန်းဖြေစခန်းကိုသွားဖို့အတွက်လက်မှတ်တစ်စောင်ရမှာဖြစ်ပါတယ်။အဲ့နောက်နှင်းလျှော်စီကိုဆိုရင်တော့စန်တာလူမျိုးအုတ်ထုတ်မုတ်စိတ်ကောက်အင်းကြီးကပတ်နဲ့ဘောင်းမီအပြည့်စုံကိုဝစ်ဆင်လာရမှာဖြစ်ပါတယ်။ဒီဘက်မှာရမုံငွေဒေါ်လာ3000ကျော်ရရှိခဲ့ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံဒရက်စတန်မြို့မှာခရစ်စမတ်ရာသီပွဲတော်ဈေးမှာတော့3000ခွဲလောက်လေးတဲ့စတိုလန်သစ်သီးပေါင်မုံကြီးကိုဈေးလာတဲ့သူတွေကိုကြွေမွေးပါတယ်ဒရက်စတန်စတိုလန်သစ်သီးပေါင်မုံဟာမြို့ရဲ့နာမည်ကျော်အစားတောက်တစ်ခုပါဒီပေါင်မုံကြီးကိုမြင်းလဲနဲ့ဆွဲလာပြီးတော့အထူးပြုလုပ်ထားတဲ့ဓာအကြီးကြီးနဲ့ဖြတ်ပြီးခရစ်စမတ်ဈေးမှာကျွေးရပါဒီနှစ်ပေါင်မုံကအလျား12ပေရှိပြီးအနံ6ပေနီးပါးနဲ့အထူးကတော့3မီခွဲကျော်ကျော်လောက်ရှိပါတယ်အလေးချိန်3000ခွဲလေးတဲ့ဒီပေါင်မုံကိုချောဘက်ပေါင်1600သုံးပြီးတော့ပြုလုပ်ထားပါတယ်လို့ Dresden Stolen အဖွဲ့ကြီးရဲ့ဥက္ကဋ္ဌကပြောပါတယ်ဒီပေါင်မုံရောင်းချရာကနေရလာတဲ့အကျိုးမြတ်ကိုတော့တက်တန်း235နှစ်ရှိပြီဖြစ်တဲ့ပြဆက်ယုံခမ်းမကြီးကိုပြင်ဆင်ဖို့သုံးပါဖြစ်တယ်လို့ပေါမော့ဖုတ်တဲ့အတက်ကိုလည်းထွန်းကားပြတ်ပွားအောင်လုပ်တဲ့နေရာမှာအသုံးပြုသွားမယ်လို့ပြောပါတယ်ရှင
်ကဘာတလွားထူချာဆာမြတဲ့များအစီအစဉ်ကိုထုတ်လင်းပေးလိုက်တာပါရှင်ခုတော့တချင်တပုတ်နဲ့ဖြောပြပေးချင်ပါတယ်ဆောင်နှင်းတွေဝေးတဲ့ဒီနှစ်တကူရာသီအောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ဆိုးလွင်လွင်သီဆိုထားတဲ့ဒဇင်ကျွေတဲ့ဆောင်းဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားအစင်ပါရှင်။
ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးလိုက်တဲ့ Christmas အကျိုးသချင်းလက်ဆောင်ကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။မနက်ဖြန်တင်းလာနဲ့မနက်ပိုင်းစီစဉ်တွေမှာတော့ခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ရမှာပါ။လိုင်းတူမီတာ30 40 48 နဲ့ 50 တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြာနေသေးတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင်။
လီဗျားနိုင်ငံငြိမ်းချမ်းရေးသဘောတူညီချက်ရဖို့နိုင်ငံတကာအသိုင်းအဝိုင်းကနှစ်ပေါင်းတော်ကြာကြိုးစားနေတဲ့အချက်နဲ့ငြိမ်းချမ်းရေးအတွက်ထောက်ခံမှုပိုရစေဖို့အတွက်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အီတလီနိုင်ငံသားဝင်ကြီးပေါ်လိုဂန်တီလိုနီတို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။လီဗျားနိုင်ငံမှာနိုင်ငံတကာအသိအမှတ်ပြုအစိုးရနဲ့အတူစင်ပြိုင်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ညီညွတ်တဲ့အစိုးရတစ်ခုဖွဲ့စည်းနိုင်ဖို့တနည်းနီးပါးရှင်းလင်းမှုတွေလှုပ်ဆောင်ခဲ့ကြအပြီးမှာကုလသမဂ္ဂဂျာဝင်ညှိနှိုင်းပေးတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ကုလရာသီဥတုဆိုင်ရာညီလာခံကနေရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်တစ်ခုရရှိလိုက်တာဟာကမ္ဘာကြီးအတွက်အလားအလာကောင်းတဲ့အလှည့်အပြောင်းတစ်ခုအဖြစ်အမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးပြောဆိုလိုက်ပါတယ်။အခုသဘောတူညီချက်နဲ့ကမ္ဘာကြီးကိုကဲတင်ဖို့အကောင်းဆုံးအခွင့်အလမ်းကောင်းဖြစ်ပါတယ်လို့လည်းအမေရိကန်သမ္မတကပြောဆိုသွားပါတယ်။ပါကစ္စတန်အနောက်မြောက်ပိုင်းကလူစီကားတဲ့အဝတ်ထည်ဈေးမှာဘုံပေါက်ကွဲတာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးလူ50လောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါရတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ခန့်မှန်းတဲ့အကြောင်းလဲအာဏာပိုင်တို့ကပြောပါရတယ်။ပြင်သစ်နိုင်ငံမှာဒေသဆိုင်ရာရွေးကောက်ပွဲတွေဒုတိယအကြိမ်မဲပေးကြဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲဆန္ဒရှင်တွေမဲယုံတွေကိုတွားနေကြပါပြီ။လက်ရအောင်ဆို National Front Party ကပထမဆုံးအခြေအဖြစ်ဒေသတစ်ခုကိုအနိုင်ရဖို့လဲမျှော်လင့်ထားပါတယ်။ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့ Marine Le Pen ရဲ့လက်ရအောင် National Front Party ကပြီးခဲ့တဲ့သတင်းပတ်ပထမအကြိမ်ရွေးကောက်ပွဲတွေမှာဒေသ73ခုတို့မှာ6ခုတို့မှာထိပ်တန်းနေရာရခဲ့ပါတယ်။
တရင်ချင်းချုပ်ကိုမတငိထိုက်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ်။ VO American အတိုင်းရမနက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ30.24/40ရိုကနေဖန်ယူနာဆင်နိုင်ပါတယ်။ VO A ကိုအပိနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေ။ကျမနန်းလာပါ
This program has come to you from the Voice of America, Washington.